ဇင်ဘာဗွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်နေတဲ့သမ္မတရောဘတ်မူဂါဘီကဒီကနေ့တင်းနာနေနေခင်ပိုင်နောက်ဆုံးထားပြီးယာရုကဆင်းပေးဖို့ဓမ္မဖို့ရင်ဆွဆဲဖြစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားချက်ကိုလေ့လျူရှုပြစ်ပယ်ထားပါတယ်။မနေ့တင်းကလေးနေ့ရုံးမြန်တန်ကြားကနေမိန်ကွန်ပြောတာမှာတော့သမ္မတမူဂါဘီကယာရုကဖယ်ပေးဖို့ရည်ရွယ်ချက်မရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။သမဂ္ဂမူဂါဘီရဲ့38နှစ်ကြာအုပ်ချုပ်မှုအဆုံးသတ်အောင်ပွဲခံရမယ်ဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္ဂနွေနေ့တုန်းကတန်းနဲ့ချီတဲ့ပြည်သူတွေရေဒီယိုရုပ်မြင်သံကြားတွေကိုဖွင့်ပြီးတော့စောင့်မျှော်နားဆင်ခဲ့ကြတာပါ။ဒါပေမဲ့လည်းသမဂ္ဂမူဂါဘီကနောက်လာချင်းပတ်မဲ့ဇနူးဖီရဲ့ပါတီညီလာခံကိုသူ့ဦးဆောင်မယ်လို့ပြောဆိုလိုက်တာကြောင့်တချို့မျက်ရည်ကျခဲ့ရတယ်လို့စိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။နိုင်ငံမှာနိုင်ငံရေးပဋိပက္ခစိုးစိုးဝါးဝါဖြစ်နေတဲ့အပေါ်စစ်တပ်ကဂျာဝန်ဆောင်ရွက်မှုကိုလက်တင်ခံတဲ့အနေထားရောဓမ္မမဟုတ်လည်းနှုတ်ထွက်မယ်ဆိုတဲ့စကားလုံးရောသမဂ္ဂမူဂါဘီသုံးလုံးပြောဆိုခဲ့တာမရှိပါဘူး။နိုင်ငံရဲ့ခိုင်မာတဲ့အခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်တွေအပေါ်မှာရောနိုင်ငံအခြေအကျအဖြစ်သူ့ရဲ့လုံပိုင်ခွင့်အာဏာကိုပါအခုလောက်ရတွေကချင်းချောက်မှုမဖြစ်ဘူးလို့သမဂ္ဂမူဂါဘီကပြောဆိုခဲ့တာပါ။ဇနူးပီယက်ပါတီကတော့သမဂ္ဂမူဂါဘီယာရုကနှုတ်ထွက်ပေးဖို့ဒေတာဆန်တော်ချင်းဒီကနေ့တင်းနှံနဲ့နေချင်းမအဖြစ်အချင်းပေးထားတာပါ။ဓမ္မမဟုတ်ရင်တော့ဆွဆဲတစ်တင်ခံရမှုနဲ့ရင်ဆိုင်ရမယ်လို့ပြောဆိုထားတာပါ။သမဂ္ဂမူဂါဘီကိုဇနူးပီယက်ပါတီအခြေခံဖြစ်ကနေလည်းထုတ်ပယ်လိုက်ပြီးယာရုကဖယ်ရှားခံရတဲ့ဒုတိယသမ္မတအီမာဆန်မနန်ဂါကွာကိုပါတီခေါင်းဆောင်တဲ့အဖြစ်တင်မြှောက်ထားပါရဲ့ရှင်။